ဒီနေ့ပေါ့လေကျားတို့နဲ့ဒီ Miss Yan Healy တီမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့တို့တွေ့ဆုံကြရမှာပေါ့လေမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိစ္စတွေဘာတွေများတိကျထားဆွေးနွေးပြခဲ့ပါလဲဗျ။အ
များအားဖြင့်ထောင်ထဲမှာထောင်ထဲသွားတွေ့တဲ့ကိစ္စလေးတွေပါထောင်ထဲမှာအဲ့ရနေရာကြက်တဲတဲ့အကြောင်းတွေပေါ့နော်အဲ့ဒါကြတော့သူပြောပါလေကျွန်တော်တို့ကတော့ရိုးရိုးကျွန်တော်တို့လူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးမြင့်တင်ရေးပေါ့နော်မြင့်တင်ရေးမှာကျွန်တော်တို့ဒီပြည်ကြီးတို့ဖောင်ကြီးတင်တန်းကျောင်းတို့နောက်တမတော်တင်တန်းကျောင်းနေနဲ့နောက်ပြီးတော့ရဲတင်တန်းကျောင်းတွေပါသွားတဲ့ဆွဲကျောင်းကျွန်တော်တင်ပြတာ။ကျန်တာကတော့ကျွန်တော်တို့လည်းထောင်နေကိုသွားရောက်စစ်ဆေးတဲ့ဆွဲကျောင်းတင်ပြတာဖြစ်ပါတယ်။
အဲ့တော့ဆရာရဲ့ဆရာတို့တင်ပြတဲ့အထက်မှာပေါ့လေဆရာကကုနာပြောသလိုပေါ့အဲ့တင်တန်းကျောင်းတွေထောင်နေမှာတွေ့ရှိခဲ့တဲ့အချက်လက်တွေပေါ့လေတခုခုများပြောပြနိုင်မလားဆရာ။
အဲ့ဒီမှာတော့တွေ့တာတော့ဟိုကျွန်တော်တို့နဲ့သူတို့နဲ့တူတာတော့ဟိုထောင်ထဲမှာလူဦးရေထူထပ်တာကိုပဲပြောတာပေါ့သူလည်းပြောတယ်ကျွန်တော်လည်းပြောတာပေါ့ဒါတော့သူပြောတာတော့အဲ့ရနေရမလောင်းတာပေါ့ကြက်တဲတာပေါ့ဒီတော့သူတို့ကပြောတာပေါ့
ဒီရန်ဟီလီယာဒီတစ်ခေါက်လာတဲ့အထက်မှာပေါ့လေဒီရခိုင်တို့ကချင်ရှမ်းပင်နေဒီအဲ့ဒီမှာရှိတဲ့စစ်ပီးဒုက္ခတွေတွေနဲ့လည်းသွားတွေ့ခဲ့တယ်ပေါ့လေဒါအဲ့တော့တစ်ခေါက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီလူ့အခွင့်အရေးကိစ္စတွေကိုအစီရင်ခံစာတင်မယ်ဆိုလို့ရှိရင်သူ့အနေနဲ့ပေါ့လေပြင်းပြတတဖြစ်လာနိုင်မယ်လို့ရောဆရာတို့အနေနဲ့ယူဆသလားဘယ်လိုများပြောနိုင်မလဲဗျ
ကျွန်တော်ထင်တာတော့သူတခြားနေရာတွေမှာသူတိတ်မပြောပေမဲ့သူရခိုင်ကိစ္စမှာတော့သူနိုင်ငံသားဥပဒေနဲ့ပတ်သက်တဲ့ဟာတော့သူပြောလိမ့်မလားမသိကျွန်တော်ထင်တာတော့ဆရာ
1982နှစ်ခုနှစ်နိုင်ငံသားဥပဒေဆိုတာလားဆရာ
ဟုတ်တယ်ဟုတ်တယ်အဲကျွန်တော်အတိအကျတော့မပြောနိုင်ဆရာအဲ့ဒါတော့လေကျွန်တော်တို့ဒီမှာလုံနေတာဥတွေအတိုင်းပဲလုံနေတယ်ဆိုတာလေအဲသူအဲ့ဒါကိုသူနည်းနည်းလေးတမျိုးပေါ့လေသူတိတ်မကြိုက်ဘူးလားသူ့အနေနဲ့ကျွန်တော်တော့အတိအကျတော့မပြောနိုင်တော့အဲသူကဟိုခါတိုင်းလိုရိုဟင်ဂျာဆိုတဲ့စကားလုံးနဲ့သူလည်းမတုံးတော့ပါဘူးကြည့်ရတာတုံးတာမတွေ့တော့ဘူးလေ
အဲ့တော့ပြီးခဲ့တဲ့ဟိုရပိုင်းလောက်တော့ကလည်းကုလသမဂ္ဂအစည်းအဝေးမှာရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းသုံးဖို့ဆိုပြီးတော့ပြောခဲ့တာမျိုးရှိတယ်ပေါ့လေအဲ့ဒီကိစ္စကိုသူဗာမပြောပါသေးလေဗျအ
ဲ့ဒါမပြောပါဘူးခင်ဗျအဲ့ဒီကိစ္စမပြောပါဘူးဒီထက်ပိုတော့လွတ်လွတ်လပ်လပ်နဲ့ဆောင်ရွက်ဖို့တော့သူပြောတာပေါ့ဒီလောက်ပါပဲတင်ပြချက်တော့သူဝေဖန်ခြင်းမရှိပါဘူးရေးတဲ့ခါကျမှသူကရေးရင်ရေးမှာပေါ့ပြောတဲ့ခါကတိတ်မပြောတာ
ခုလိုပြချက်ပေးတာဆရာကျေးဇူးပြိုင်တယ်ပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့